ကမ္ဘာကြီးပူနေမှုနဲ့တူပင်လယ်ရေပြင်မြင့်တက်မှုကြောင့်ကမ်းရိုးတန်းဒေသတွေရေလွှမ်းပြီးလူအများအပြားရှေ့ပြောင်းအခြေချရတဲ့အဖြစ်နဲ့ကြုံရတာကိုအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေရဲ့အရှေ့ပိုင်းဆန်ဒဘန်မြို့ဝကျွန်းပေါ်ဒေသမှာထင်ထင်ရှားရှားတွေ့မြင်နေရပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာနိုင်ငံတကာအဖွဲ့ကြီးဖြစ်တဲ့ IPCC ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာအိန္ဒိယသမုဒ္ဒရာရေပြင်တခြားရေပြင်တွေထက်ပိုမြန်မြန်ပူနေနိုင်တယ်လို့တတိပေးပါတယ်။လက်ရှိမှာပင်လယ်ရေမျက်နှာပြင်မြင့်တက်မှုကြောင့်ဒီကမ်းရိုးတန်းဒေသတွေမှာနေနေပုံမှန်ရေကြီးတဲ့ဒဏ်ကိုဒေသခံတွေခံရတယ်လို့ဒရားစိုက်ကင်းတွေမှာဆားငံရေဝင်ပြီးသုံးမရပဲဖြစ်ကုန်တာနဲ့ကြုံရပါတယ်။ဒါပြင်ရာသီဥတုကြောင်းလဲမှုနဲ့ဆက်နွယ်ပြီးကြုံရတဲ့ဆိုက်ကလုန်းမုန်တိုင်းနဲ့ရေကြီးရေလျှံမှုတို့သဘာဝဘေးအန္တရာယ်တွေပါရင်ဆိုင်နေရတာပါ။အိန္ဒိယကမ်းရိုးတန်းအလျောက်ပင်လယ်ရေမျက်နှာပြင်ကတန်ဆင်းတဲ့အတွင်းမှာတစ်လက်မှကြောကြောမြင့်တက်နေတာဖြစ်ပြီးဒါကကမ်းဆက်ကလည်း6လက်မှခွဲကြောကြောရေနှောခါပြီးမြေသားဆုံးရတဲ့သဘောဖြစ်နေတာပါ။